တော်ရရှိမြရှင်တမိုင်းဝင်ရွေးကောက်ပွဲမှာဟီလရီကလင်တန်သာတင်မြှောက်ခံရရင်ကမ္ဘာထိပ်တန်းအမေရိကန်ပြည်ထောင်စုမှာပထမဆုံးအမျိုးသမီးသမ္မတပေါ်ထွန်းလာမယ်လို့တွက်ဆထားကြပေမဲ့မှန်းချက်နဲ့နှမ်းထွက်မကိုက်ဖြစ်ရပါမယ်။လွတ်လပ်တရားမျှတပြီးအများဆန္ဒအရဖြစ်ပေမဲ့ဒါဟာကမ္ဘာမှာကြားမှစင်တန်းဒန်းတူညီမျှဖြစ်ဆုံးနိုင်ငံတွေထဲပါဝင်တယ်လို့သတ်မှတ်ထားတဲ့အမေရိကန်ပြည်ထောင်စုလိုနိုင်ငံမှာတောင်အမျိုးသမီးတူသမရဖြစ်လာဖို့အဆင်သင့်မဖြစ်သေးတာကိုတွေ့ရတယ်လို့လစ်လာသူတချို့ကသုံးသပ်ကြပါတယ်ဆွစ်ဇာလန်နိုင်ငံအခြေစိုက် World Economic Forum ဆိုတဲ့နိုင်ငံတကာအဖွဲ့အစည်းကတော့နိုင်ငံရေးအရကျန်းမာဆွမ်းဆောင်နိုင်ရေးအဆင့်မှာအမေရိကန်ပြည်ထောင်စုက85နေရာမှာရှိတယ်လို့ဖော်ပြပါတယ်ပါလီမန်အမတ်နဲ့ဝန်ကြီးအဆင့်မှာရှိတဲ့ယောက်ျားနဲ့မိန်းမအချိုးစားနဲ့လွန်ခဲ့တဲ့နှစ်90အတွင်းကအမျိုးသမီးခေါင်းဆောင်ဥယျာဉ်တွေကိုကြည့်ပြီးအဆင့်သတ်မှတ်တာလို့ဆိုပါတယ်2016ခုနှစ်အတွက်ကမ္ဘာလုံးဆိုင်ရာကြားမှကွာဟချက်အစဉ်ခန်းစားမှာ World Economic Forum ကဖော်ပြထားတာဖြစ်ပြီးကဏ္ဍရရဖြစ်တဲ့ပညာရေးကြားမှရေးစီးပွားရေးအခွင့်အလမ်းနဲ့နိုင်ငံရေးရဆွမ်းဆောင်နိုင်ခွင့်တွေမှာကြားမှဒန်းတူအရှိဆုံးက Iceland နဲ့ Finland နိုင်ငံတွေထိပ်ဆုံးမှရှိပြီး Norway နဲ့ Sweden နိုင်ငံတွေကနောက်ကလိုက်တယ်လို့ပါရှိပါတယ်ဒီလိုကြားမှဒန်းတူရေးသူအရှိဆုံးနိုင်ငံတွေနဲ့ပြောရရင်အာဖရိကတိုက်ကအသေးငယ်ဆုံးကိုရဝန္ဒာနိုင်ငံလည်းပါဝင်ပါတယ်။ရဝန္ဒာနိုင်ငံစီးပွားရေးကဏ္ဍမှာအမျိုးသမီးတွေပိုပါဝင်လာပြီးကျားမဝင်ဝေဒန်းတူရှိရုံမကကမ္ဘာမှာအမျိုးသမီးပါလီမန်အမတ်တွေအများဆုံးရှိတဲ့နိုင်ငံဖြစ်တယ်လို့အစိုးရကန်စားကဖော်ပြပါတယ်။ဝန်ကြီးအစ်စ်နေရာမှာအမျိုးသား65ယောက်ရှိပြီးအမျိုးသမီးက35ယောက်ရှိတာမို့အမျိုးသမီးဝန်ကြီးကထုတ်ဝက်ကြော်တာဝန်ယူရတဲ့နိုင်ငံလည်းဖြစ်ပါတယ်။စာမျက်နှာ391မျက်နှာပါတဲ့အစိုးရကစားမှာယောက်ျားမိန်းမပညာရေးစာတတ်မြတ်မှုနဲ့ကျောင်းနေနိုင်တဲ့ကွာဟချက်ကတော့အတော်ကျဉ်းမြောင်းလာပြီးနောက်ဆယ်နှစ်အတွင်းအငြိမ်းမြဖြစ်နိုင်မယ်လို့ဆိုပါတယ်။လက်ရှိနှုံထားအတိုင်းသွားနေရင်နိုင်ငံရေးအရဆန်းဆန်းနှံရီပိုင်းမှာကျားမကွာဟချက်ကနောက်82နှစ်လောက်မှာဒန်းတူရီတူဖြစ်လာမယ်လို့ဖော်ပြပါတယ်။ဒါကိုသခင်လင်းကိုဖျားဆိုစကားနဲ့ယင်းနီးလာတဲ့မြန်မာနိုင်ငံမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကတော့စန်းစုကြည်ဖြစ်ပြီးအမျိုးသမီးလွှတ်တော်အမတ်တွေလည်းရှိပေမဲ့အလုံးကိုခြုံငုံပြောရရင်နိုင်ငံရေးဦးဆောင်မှုပိုင်းမှာအမျိုးသမီးတွေပါဝင်လာဖို့အခက်အခဲရှိနေတယ်လို့ Gender and Development Institute သုတေသနအဖွဲ့ကဒီမိုနာကပြောပါတယ်
အမတို့အရှိကလုပ်တဲ့သူတည်တနာမှာလဲတွေ့ခဲ့ရတာလဲသူတို့ personally ရောမိသားစုအနေနဲ့ရောပတ်ဝန်းကျင်အနေနဲ့ရောအခက်အခဲတွေအများကြီးရှိရပေါ့ဆိုတော့အစင်သည်မဖြစ်သေးတဲ့ပတ်ဝန်းကျင်တွေကလဲလက်ခံမှုခက်သေးတယ်ပေါ့ဆိုတော့အမျိုးသမီးတွေရောဒီအရာတွေကိုကြော်လွားဖို့အတွက်အများကြီးလိုပါသေးတယ
်တရဖူမဂ္ဂဇင်းနဲ့ကျန်းမာရေးဆိုင်ရာ wellness magazine ထုတ်ဝေသူနဲ့ editor ချုပ်နန်းဤဤစာပြောတာကတော့
နိုင်ငံရေးလောကမှာဒေါအောင်ဆန်းစုကြည်ကိုတက်လာတယ်ဒီအမတ်တွေအများကြီးကမိန်းကလေးတွေတော်တော်များပါတယ်ပြောရဲဆိုရဲတယ်သွားရဲလာရဲနဲ့လေအဲထဲထဲဝင်ပြောတာပေါ့နော်တချို့နေရာမှာယောက်ျားလေးတွေမပြောနိုင်တဲ့စကားလုံးတွေသူပြောတယ်တတိရှိပြောတာတွေ့တယ်ကျွန်မအရန်သဘောကျတယ်သူတို့
ပြောရရင်မြန်မာနိုင်ငံဟာတရုတ်နိုင်ငံလိုသားယောက်ျားလေးမှယောက်ျားလေးဆိုပြီးတဲတဲလှုပ်တဲ့နိုင်ငံမဟုတ်တော့လို့ရှေးရိုးဆန်းဆန်းမိန်းမတွေကိုအချုပ်ချယ်ကြီးချုပ်ချယ်တဲ့နိုင်ငံမဟုတ်တာလည်းအမှန်ပဲဖြစ်ပါတယ် All Economic Forum အစိုးရခန်းစာမှာတော့အရှိလေပိုင်းဒေသကယမန်နိုင်ငံဟာပေပမာကြာမှကွာဟချက်ကြီးမားဆုံးနိုင်ငံဖြစ်ပြီးသူထက်တဆင့်ချင်းတာသွားတာကဆီးရီးယား၊ဆော်ဒီအာရေဗျနဲ့အီရန်နိုင်ငံတွေလို့ဖော်ပြပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာအနောက်တိုင်းကမိမတွေလို့ဗမာပြည်ကမိမတွေလို့မလုပ်နိုင်တာ6မျိုးရှိတယ်လို့ဆိုပါတယ်။ဥပဒေအရတရားဝင်တားမြစ်ထားတာမဟုတ်ပေမဲ့မိမတွေကားမောင်းတာကကြည့်လို့မကောင်းပါဘူးလို့ဘာသာရေးဆရာတွေကပြောထားတာနဲ့ဘာသာရေးအရတားမြစ်ထားတယ်လို့ဆွဲဆွဲမြဲမြဲယုံကြည်ကြပြီးမိမတွေကောင်းမောင်းလို့မရပါဘူး sorry အာရေဗျကမိမာတွေအတွက်နေရာတိုင်းလို့လို့ပေါင်ကြီးဘူဝင်နန်းတက္ကသိုလ်လို့မိမာတတ်တတ်ယောက်ျားတတ်တတ်ဖြစ်ပြီးအများပြည်သူနေရာတွေမှာကိစ္စရှိလို့စကားစမီပြောရတဲ့အခါကိုနဲ့ဘာမှဆွေမျိုးမတော်ဆက်တဲ့ယောက်ျားဖြစ်နေရင်အချိန်အကန့်တနဲ့ပဲပြောရပါတယ်ကိုလည်းလှှရှားအားကစားကြပြန်တော့အမျိုးသမီးများသာဆိုတဲ့ရေကူးကန်အားကစားယုံနေပဲသွားနိုင်ပြီးမျိုးသားတွေရေကူးနေတဲ့ရေကူးကန်လစ်ချင်နေတဲ့အားကစားယုံနာအမျိုးသမီးတွေသွားဖို့နေနေသားသားရောက်မှလို့တောင်လက်မကြည့်ရပါဘူး။ဈေးဝယ်သွားကြတဲ့အခါမှာလည်းဒီညင်နဲ့တော်မတော်လူရှိသူရှိစံဝကြည့်ခွင့်လည်းမရှိပြန်ပါဘူး။လူဆိုရာအာရနဲ့အေဝါကစဉ်သက်လာတဲ့ဆိုတဲ့ယူဆချက်ကိုညင်အောင်ကြည့်တာနဲ့ဖြောင်းဖြောင်းကြီးစက်ညင်ပြီးဆော်ဒီအာရေဗျကမိမတွေကအသားပေါ်အောင်မနေရတာမို့မျက်လုံးလေးပဲဖော်ပြီးခေါင်းလည်းအုပ်ထားရညနာလည်းအုပ်ထားရညီနဲ့လူကဂီတာရှိပ်ပဲလို့ပြောလို့မရအောင်ဝိယုံရှိရှိဖားဖားကြီးလဲဝေးရပါတယ်။ ဒါကြောင့်အဲ့ဒီမှာမိကသွားရောက်တဲ့လူစီးပွားပြတ်နိုင်ပါတယ်ဒီရင်နာတထင်းနိုင်ငံကမိမတွေမိကမချေနိုင်ချိန်မှာမြန်မာနိုင်ငံကမိမတွေကတော့မိမသဘာဝလှကျင်ပကျင်ကြလို့ဈေးကွက်ဝင်နေတဲ့အလှကုန်ပစ္စည်းအယောင်းဝယ်လုပ်ငန်းတွေမှာပါဝင်လှူရှားနေတယ်လို့ဒေါ်နန်းအီးအီးစာကပြောပါတယ်
အလားပါလို့ကျမရေးဘူးပေါ့နော်မိကတူဟိုလားစပင်တို့ဘာတို့ဆေးပေါ့အဲ့လိုမျိုးကြီးရှိရပေါ့လေအများဆုံးအဖြစ်နေမျိုးသမီးတွေများတယ်ကုမ္ပဏီတို့ဘာတို့ညာတို့ကလည်းစီးလိုက်လို့ရှိရင်အကုန်လုံးမိန်းမများတယ်ဒီခါပအကြောင်းဖြစ်ချင်တယ်ဖြစ်မှာပေါ့နော်မိန်းကလေးပဲအစီအရည်ထွက်တာတွေ့ရယ
် World Economic Forum ကစတန်ကောက်ယူတဲ့144နိုင်ငံမှာမြန်မာနိုင်ငံမပါဝင်မဲ ILO နိုင်ငံကအလို့သမားအဖွဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်နဲ့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့လိုနိုင်ငံတကာအဖွဲ့အစည်းတွေကအချက်လက်တွေကိုကူကာပြီးအစဉ်ခံစာထုတ်ပြန်တာပါဒီအချက်လက်တွေကိုအခြေခံပြီးအဲ့ဒီ144နိုင်ငံကစီးပွားရေးကဏ္ဍပိုင်းမှာကျန်းမာကွာဟချက်က2186ခုနှစ်အထိဒန်းတူညီမျှမဖြစ်နိုင်ဘူးလို့ဖော်ပြပါတယ်စိတ်ပညာနဲ့ကွန်ပျူတာသိပ္ပံဆိုင်ရာစတဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေမှာအမျိုးသမီးက58ရာခိုင်နှုန်းရှိတယ်လို့ဖော်ပြပေမဲ့သိပ္ပံနဲ့နည်းပညာအင်ဂျင်နီယာပညာရပ်နဲ့သင်္ချာပညာရပ်တွေမှာတော့အမျိုးသမီးအင်အားကနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာစက်မှုတက္ကသိုလ်နဲ့သွားဘက်ဆိုင်ရာတက္ကသိုလ်ဝင်ခွင့်အတွက်အမျိုးသမီးကအမှတ်များရပြီးဘူမိဗေဒအတိတ်ကဘာသာရပ်ဆိုလဲအကန့်အသတ်နဲ့သာလက်ခံပါတယ်။အလုံးမဟုတ်ပေမဲ့ခုခေတ်မိန်းကလေးအတော်များများဟာအဖွားတို့အမေတို့ခေတ်လိုမိဘပေးစားသူနဲ့လည်းအင်အားမပြုတ်ခြင်းကိုယ်တိုင်လည်းဖူးစာရှင်မရှာခြင်းတို့ဓာရီရှိပါတယ်။ဒါနဲ့ပတ်သက်လို့အမျိုးသမီးရေးရာဆောင်မတွေပေါ်ပြနေတဲ့တရဖူမဂ္ဂဇင်းအဒီတာချုပ်နန်းအီးအီးစာအမြင်ကတော့
အခုယောက်ျားတွေကလည်းတိတ်ပြီးတော့ reliable မဖြစ်ဘူးလို့ခံယူကြတာပေါ့နော်သူလေယောက်ျားလေးရဲ့ယောက်ျားမပြီးသားတဲ့လူတွေဟိုကိုယ့်ကိုဥမဆောင်နေတဲ့လူတွေတဲ့မကိုယ့်ဒီရွှဲနေတဲ့လူတွေများတယ်လေမိန်းမတွေကဘာဖြစ်လဲဆိုတော့အင်းသူတို့ယူမဆောင်ကိုယ့်ဘောက်ကိုစားစားမယ်ကိုယ့်ကိုနေတာပေါ့ကိုယ်ကောင်းတယ်ဟုတ်လို့ရှိရင်ဒီမှာသူတို့ထမ်းပိုးနေရတာတစ်ဖက်ပေါ့နော်အဲအဲ့လိုမျိုးအင်းအောင်တစ်ဖက်နဲ့ဆိုရင်အလုတ်တောင်ရှုပ်ပေးတယ်ဆိုပြီးတော့သဘောထားကြတယ်ခင်ဗျာရဲ့
ပကက်လွှဲသောလက်ဒီကဘာကိုစိုးမိုးနိုင်သည်ဆိုရရှိပေမဲ့မြန်မာမင်းကလေးတွေပကက်မလွှဲခြင်းသူတွေပုံများလာချိန်မှာအမေရိကန်ကအမျိုးသမီးဝါဒီတွေမျှော်လင့်တဲ့ပထမဆုံးအမျိုးသမီးသမ္မတကလည်းအင်မြူဒိုနဲ့လွှဲချော်သွားပါတယ်ရှင်